ပညာရေးကဏ္ဍရဲ့ဗောဘလို့ရှိတယ်လဲဆိုတာကြည့်အောင်ပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တာတစ်နှစ်ကြာလာတဲ့အချိန်မှာမြန်မာပညာရေးကဏ္ဍတိတိတသားကိုထိခိုက်လာနေပြီးလာမယ့်နှစ်တွေအတွင်းမှာနလန်ပြန်ထူဖို့အတော်ကိုရုန်းကန်ရလေအောင်မယ်လို့ပညာရေးဝန်ထမ်းတချို့နဲ့ကျောင်းသားမိဘတချို့ကသုံးသပ်ကြပါတယ်အာဏာသိမ်းတစ်နှစ်ပြည့်ကာလသုံးသပ်ချက်စုစည်းထားတာကိုဆက်လက်နားဆင်နေပါပြီမြမပညာရေးကဏ္ဍကိုအရင်ရှိခဲ့တဲ့အနေအထားတွေကနေပြန်လည်မြင့်တင်ဖို့ဆိုပြီးကမ္ဘာ့ဘဏ်တို့ဂျပန်နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအဖွဲ့ JICA ရဲ့အကူအညီနဲ့ NLD အရသာအစိုးရလက်ထက်မှာပညာရေးပြုပြင်ပြောင်းလဲမှုလုပ်ခဲ့တာပါအလွတ်ကျပညာသင်စနစ်ကနေဖယ်ခွာပြီး Critical Thinking ဝေဖန်ပိုင်းခြားတတ်မှုကိုလေ့ကျင့်ပေးတဲ့ပညာရေးလမ်းကြောင်းမှာကျောင်းသားရောဆရာဆရာမတွေပါတက်ကြွစွာပါဝင်ခဲ့ကြပါတယ်ဒီအချိန်တွေကနေ2021ဖေဖော်ဝါရီ1ရက်နေ့မှာစစ်တပ်ကအာဏာသိမ်းပြီးချိန်ကစပြီးအခုလိုတစ်နှစ်ပြည့်ကာလကိုပြန်ကြည့်ရင်အနာဂတ်ပညာရေးကဏ္ဍဟာစိုးရိမ်စရာအခြေအနေရှိတယ်လို့ပြောလာသူကမကွေးတိုင်းပညာရေးဦးစီးဌာန CDM ဝန်ထမ်းဖြစ်သူမတ်ဆန်းနွယ်ဖြစ်ပါတယ
်။ဟုတ်ကဲ့ကျွန်တော်တို့အနေနဲ့ပြောရလို့ရှင်တော့ဒါအခြေခံမှာအခုနောက်ပိုင်းဆိုလို့ရှိရင်ဒီအရသာဆွေးနွေးဖြစ်သွားတဲ့အချိန်မှာပေါ့နော်တင်ယူတွေကပို့ပြီးတော့ကောင်းလာတယ်။အဲ့တင်ယူတွေကိုတင်ဖို့တဲ့ဆရာမတွေဆိုလည်း training တွေအများကြီးပေးထားတာပေါ့နော်။အဲ့တင်ယူကဆိုလို့ရှိရင်အင်္ဂလိပ်စာတွေတင်ထားရမှာဆိုလို့ရှိရင်နည်းနည်းတကာနဲ့အရင်ကြီးမရှင်းနိုင်တော့မှငကို level ထဲတော့မြင်လာတဲ့တင်ယူတွေမျိုးပေါ့နော်။အဲ့တော့အခုလဲကြတယ်ကြာကလေးတွေကအဲ့ရဲ့တင်ယူကိုလည်းအပြည့်အဝမတင်ရတော့တချို့တွေကကြတော့မိဘတွေကလည်းလုံးဝအကြောင်းမအဖို့လို့ဖြစ်သွားတဲ့အတွက်ကြောင့်မို့အဲ့ရဲ့ကလေးတွေဟာအပြည့်မကိုလုံးဝရောက်တိုင်းနောက်ပြီးရတဲ့အခါကျတော့ရှင်အခုကလေးတွေဆိုလို့ရှင်ရှစ်တန်းကိုယ်တန်းဆိုငကိုကလေးကအဲ့အရွယ်ကလေးရပါဗျာဗမာပြည်ပါဆိုလို့ရှင်တော့မှဒီကြောင်းထွက်လုံးများနေတဲ့ကလေးမျိုးအရွယ်ဖြစ်နေရပါတော့အခုလိုမျိုးအနေထားဆိုပူအောင်ဆိုသေးတယ်အခုကြောင်းထွက်လုံးများတဲ့ထောင်မှာဘယ်လိုပြောဆိုအဲ့တက်ကူကကလေးတွေပါပါသွားပြီကလေးတွေဟာအများကြီးကိုပဲကြောင်းပြပါကိုရောက်သွားတဲ့အတွက်ကြောင့်လို့နိုင်ငံအတွက်လည်းမကောင်းဘူးသူတို့တွေအတွက်လည်းမကောင်းဘူးလို့ကျွန်မကတော့အဲ့လိုထင်ပါတယ်ရှင
်ကလေးတွေကြောင်းတက်ကြဖို့စစ်ကောင်စီကစော်ဩခဲ့ပေမဲ့လက်တွေ့မှာသုံးပုံတပုံဝန်းကျင်လောက်သာကျောင်းအပ်သူရှိတယ်လို့ကျောင်းသားမိဘတွေနဲ့ပညာရေးလောကစောင့်ကြည့်သူတွေကပြောပါတယ်အနာဂတ်မှာတန်းပြီကိုတည်ဆောက်မဲ့သူတွေစာသင်ငန်းနဲ့အခုလိုဝေးနေတာကကောင်းတဲ့လက္ခဏာမဟုတ်ဘူးလို့အေယာဝတီတိုင်းကအငင်းသားကျောင်းအုပ်ကြီးဦးဟန်လွင်ကသုံးသပ်ပါတယ
်မြန်မာနိုင်ငံရဲ့ပညာရေးကတော့လေအာဏာသိမ်းပြီးတဲ့တနည်းမှာကျောင်းမနေတဲ့ကျောင်းသားလည်းများတယ်အနောက်တစ်ချက်ကတချို့ချမ်းသာတဲ့လူတွေကတော့ပညာရေးနဲ့ပတ်သက်လို့ကိုရီးယားတင်ရတဲ့ဂျပန်တင်ရတဲ့အင်္ဂလိပ်စကားပြောတွေတင်ရတယ်ပေါ့နော်အဲ့ဒီပေါ်မှာအတတ်ပညာတစ်ခုတော့ရသွားမယ်လို့ယူဆပါရဲ့ပညာပညာတော့မရှိဘူးပေါ့ဒီဘက်ကလည်းပထားကြဘူးစိတ်မချကြဘူးပေါ့နော်အားလုံးကအနာဂတ်ကာလမှာပညာကြီးကတော့မြင့်ကျသွားတာသိကြပါပြီ
မွန်ပြည်နယ်ကအထက်တန်းကျောင်းတစ်ခုမှာလက်ရှိတာဝန်ထမ်းဆောင်နေတဲ့အမည်မဖော်လို့သူဆရာမတူဦးကလည်းပညာရေးကဏ္ဍနေကြသွားပုံသူ့ကိုယ်တွေကိုပြောပြပါတယ်
အကောလုံးပညာရေးရဲ့တပိုင်းတစ်စားတွေဖြစ်ကုန်ကျုပ်ကလေးလုံးဝမတက်ဥက30ရာခိုင်နှုန်းလောက်တောင်မတက်ဘူးလေကျောင်းကမွန်ပြည်နယ်မှာလည်းကျောင်းကတရာကျော်လောက်ပိတ်ထားတယ်လုံးဝမဖွင့်နိုင်တဲ့ကျောင်းတွေတပုံပေါ့ဟိုသခိုင်းလို့ပါလို့ဆိုရင်ပူအောင်ဆိုးသေးတယ်လေမကွေးလို့ဆိုရင်ကျောင်းပေါင်း800ကျော်လောက်ပိတ်ထားတာတန်းပြီးနဲ့ချီပြီးတော့မှအများကြီးဆုံးရှုံးတာပေါ့အများကြီးဆုံးရှုံးတဲ့ပညာရေးကဒီတုံးလေးကနဲ့တူတူလောက်ထားတာကြီးကအခုကဖေဖေလေးပြန်ဖြစ်ကုန်တာပေါ့
မိမိသားသမီးကိုပညာရစေခြင်းလွန်းလို့လူတွေဝေဖန်နေတဲ့ကြားကပဲကြောင်းအပ်ခဲ့တဲ့ရန်ကုန်မြို့ကအထက်တန်းကျောင်းသားတူဦးရဲ့ဖခင်ဦးမင်းဦးကတော့ဒီစာသင်နှစ်မှာကျောင်းတက်သူနေတာကြောင့်ဆယ်တန်းအောင်တဲ့အခါတံမွေးဝမ်းကျောင်းပညာသင်တက်ကတော်တစ်ခုခုကိုဝင်ခွင့်ရဖို့အရင်နှစ်တွေကတည်းကပုံမလွယ်ကူလာလိမ့်မယ်လို့မျှော်လင့်ပါတယ
်ကျောင်းထားတဲ့မိဘတစုတိုင်းဒီအစိုးရထောက်ခံတဲ့လူတွေမဟုတ်ကြဘူးကိုသားသမီးပညာရေးအတွက်ပဲရည်ရွယ်ပြီးတော့ထားကြတာတခုပဲရှိတယ်တက်တက်ကလေးနေသွားတဲ့အတွက်ကြောင့်အောင်တဲ့ကလေးလည်းနေမှာဖြစ်သလိုကြတဲ့ကလေးလည်းနေမှာပဲဒီစောတော့အောင်တဲ့ကလေးကနေသွားတဲ့အခါကျတော့အစီကျူးကျူးမှနေသွားတော့ပညာတတ်ထွက်လာမဲ့ဥကြီးကတော့ရော့သွားမှာဒီအရင်တော့လို့အမတ်စစ်တန်တော့ပျောက်သွားမလားမသိဘူးဟိုမှာဆက်ပြောရေးတက်ကတူလို့ဆက်မှုတက်ကတူလို့စီတက်ကတူလို့ပေါ့ဦးစီတက်ကတူဆိုလည်းနောက်နေ့ဆိုရင်ဘယ်လိုလုပ်မလဲသူတို့ကျင်ညာတယ်လေ chemistry ရယ် bio ရယ် english ရယ် decision မှရှိတယ်ဆိုလို့ရှိရင်စီကြောင်းကိုရှောက်ခွင့်ရှိတယ်လေဆိုတော့ chance ကြီးပြောင်းသွားတယ်အဲဒီသူနဲ့တင်တော်တဲ့ institute တခုကိုရောက်ဖို့ကြတော့နည်းနည်းချင်းနေပို့ကောင်းလာတယ
် CDM လုတ်ထားတဲ့တက္ကသိုလ်ဆရာမတူကလည်းလက်ရှိပညာရေးကဏ္ဍဟာယိုယွင်းနေကြလာတာကြောင့်ဒီကာလမှာကျောင်းပြီးဘွဲ့ရသွားတဲ့ကျောင်းသားတွေရဲ့အရေးချင်းကလူမှုအတိုင်းအဝိုင်းကြားပြန်လဲကျင်လဲတဲ့အခါစိုးရိမ်ဘွဲ့ရအခြေအနေတွေရှိလာနိုင်တယ်လို့သုံးသပ်ပါတယ
် CDM လုတ်လိုက်တာကအခုအချို့ကျောင်းတွေမှာကျတော့သုံးပုံတစ်ပုံသူ့မှန်ကျန်တော့ထက်ဝက်ပေါ့နော်အဲ့တော့ရှိတယ်တက္ကသိုလ်တွေမှာလေ ဘယ်လိုပြောမလဲ CDM ရဲ့အောင်မြင်မှုကတော့ပြောမနေနဲ့တော့အဲဒီမှာဆရာဆရာမတွေမလုံလောက်ဘူးအခုတင်နေတဲ့ထဲမှာဆိုလို့ရှိရင်ဘာသာရပ်တွေမှာဆိုရင်တော်တော်လေးကိုအားနည်းခုံတဲ့သဘောရှိတယ်အဲလိုမျိုးဟိုအတမွေဝန်ကြောင့်တက္ကသိုလ်ကြီးဆိုတာကလက်တွေ့မှာ apply လုပ်ရတဲ့ကဏ္ဍကြီးရှိတဲ့ခါကျတော့အိမ်မှဆိုလို့ရှိရင်ဒီလိုရေသွေးမပြည့်တဲ့ကျောင်းသားတွေဝေးထုတ်ထားတဲ့နောက်တော့နော်တိုင်းပြည်မှာဆိုရင်အများကြီးနင်းနာမှုတွေရှိလာနိုင်တယ်ပြုစားပါတယ်အဲ့ဒီလေးတော်တော်လေးကိုကြီးပါတယ
်ပညာရေးကဏ္ဍတိုးတက်မှုအတွက်ဘယ်လိုအစီအစဉ်တွေနဲ့တာဝန်ယူဆောင်ရွက်သွားမလဲဝန်ကြီးဌာနရဲ့စိုးရိမ်မှုတွေကဘာတွေလဲဆိုတာကိုမေးမြန်းနိုင်ဖို့ပညာရေးဝန်ကြီးဌာနတာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေကြားခြင်းမရှိခဲ့ပါဘူးမြန်မာနိုင်ငံမှာမူလတန်းအလယ်တန်းအထက်တန်းနဲ့ဖုန်းတော်ကြီးတင်စာတင်ကြောင်းနေအပါဝင်ကျောင်းပေါင်း 48,000 ကျော်ရှိပြီးနိုင်ငံတကာကလာဖွင့်တဲ့ကျောင်းပေါင်း 40 ရှိပါတယ်တက္ကသိုလ်ကောလိပ်အဆင့်ကျောင်းပေါင်းက 90 ဝန်းကျင်ရှိပါတယ်အခုတော့နိုင်ငံရေးမတည်ငြိမ်မှုကြောင့်ကျောင်းအတော်များများပိတ်ထားရပါတယ်ခင်ဗျာ